ဒီနေ့1369ခုနှစ်ရတော်လာဇန်12ရက်နေ့ရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်သမိုင်းဝင်ကျက်ကတော်စီတော်မြတ်ကြီးနေ့ရှိကျက်ကတော်ပရိယတ်ဒီစာသင်တဲ့မောဂဝိပဿနာဓမ္မရိပ်တာမှကျင်းပပြုလုပ်အပ်သောမောဂဝိပဿနာ9ရက်တရားစကားမှာခဏိဒုတိယမြောက်နေ့ရက်ဖြစ်အာယောဇာနေဇာညာနေဤတဏိတာအဟာရများကိုဆက်ကထူထမ်းကြတဲ့လူရှင်ပုဂ္ဂိုလ်များမှာတော်ရေးခုံနှင့်တမိတော်တင်တင်ရည်မိသားစုအမေရိကနိုင်ငံနေရောက်မျိုးတို့ကဆက်ကထူထမ်းကြတာဖြစ်ပါတယ်အလူရှင်ပုဂ္ဂိုလ်များနေတဲ့ကဝအာလုံသောယောဂီအပေါင်းတော်ကောင်းတို့ဟာဘုန်းကြီးများကျေးဇူးပြုနေကြဖြစ်တဲ့တစ္ဆာတရားလုံးပိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးလက်ထက်တော်ခါကလတုန်းကဘုရားရှင်ကိုရောင်မြတ်ကြီးတာဝတိဘိမုံစီတုံးကြောင့်တော်မှာသရင်တော်တော်မူနေတဲ့ချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမေញ្ញံသက္ကရာဂမိမေញ្ញံနာဂမိမေញ្ញံအရဟတမေញ្ញံများအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမေញ្ញံများရနိုင်ကြပါစေသက္ကရာဂမိမေញ្ញံများရနိုင်ကြပါစေအနာဂမိမေញ្ញံများရနိုင်ကြပါစေအရဟတမေញ្ញံများရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကအပမာဒောအမတံပတံပမာဒောမိစုနောပတံလို့ဒီတရားတော်ကလေးဟောကြားတော်မူခဲ့ပါတယ်အပမာဒောမမေးမလျော့မပေါ့မဆကောင်းမြတ်သောတတိတရားနဲ့တတိပဌံတရားလေးကိမ့်ပြီးတော့မိမိတို့ရဲ့ခန္ဓာအရှိဖြစ်ပျက်ကိုဉာဏ်အသိမှတ်နဲ့ကြိုက်ပြီးတော့ရှုမှတ်သုံးသပ်ပွားများနေကြတဲ့ပုဂ္ဂိုလ်များသည်အမတံပတံအသေးလွတ်ရာနိဗ္ဗာန်သို့ရောက်ခြင်းရဲ့အကြောင်းပါပဲပမာဒောမိစုနောပတံပမာဒောမိမိရောရောပေါ်ပေါ်တန်းတန်းနဲ့စားလိုက်တောက်လိုက်ပြောလိုက်ပါလိုက်သာဘအာယုံကာမဂုဏ်ဒီခံစားလိုက်နဲ့လောကီအရေးကိစ္စအဝါဝါတို့နဲ့အချိန်ကုန်ပြီးတော့ဝိပဿနာတရားအလုတ်ကိုလုံးဝအာမထုတ်ဖဲနဲ့ပေါ်ပေါ်တန်းတန်းနေတဲ့ပုဂ္ဂိုလ်များသည်မိစုနောပဒံအဖမ်းမှအိုရာခြင်းအဖမ်းမနာရခြင်းဖမ်းမသိရခြင်းရဲ့အကြောင်းတရားပါပဲလို့ဘုရားရှင်ကရောမြတ်ကြီးကဒီလိုဟောကြားထားခဲ့တယ်။ဒီတော့ဒီကာလကလေးမှာပုဂ္ဂိုလ်နှစ်ယောက်တွေ့တယ်။နံပါတ်1ကမမေးမလျော့မပေါ်မဆနေတဲ့ပုဂ္ဂိုလ်ရဲ့နံပါတ်2ကမေးမေးရော့ရော့ပေါ်ပေါ်ဆဆနေတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ဘယ်နှယောက်ပါလဲ။ပုဂ္ဂိုလ်နှစ်ယောက်ရှိတယ်။အဲ့ဒီလိုပုဂ္ဂိုလ်နှစ်ယောက်ရှိသည်အားလျော်စွာမိမိတို့ရဲ့သွားရလမ်းကြောင်းဟာလည်းပဲတူနိုင်မမလားအပမတော်မတံပတံပမတော်မိစုနောပတံအပမတော်မမေ့မလျော့မပေါ့မဆတတိတရားကလေးနဲ့နေတဲ့ပုဂ္ဂိုလ်များကြတော့နိဗ္ဗာန်ရောက်ဖို့ရန်အတွက်အကြောင်းတရားတွေပြုလုပ်နေတဲ့ပုဂ္ဂိုလ်ပဲဆိုတော့တခြားရောက်မဲ့ပုဂ္ဂိုလ်လားနိဗ္ဗာန်ရောက်မဲ့ပုဂ္ဂိုလ်လားပမာဒမိစုနောပဒံဆိုတော့မိမိရောရောပေါ်ပေါ်တန်တန်နေတဲ့ပုဂ္ဂိုလ်များဟာအဖမ်းမတရားချင်းအကြောင်းတရားတွေလုပ်နေတယ်ဆိုတော့တခြားသွားမဲ့ပုဂ္ဂိုလ်လားသေခြင်းသေမင်းနိုင်ငံသွားမဲ့ပုဂ္ဂိုလ်လားသေမင်းနိုင်ငံသွားမဲ့ပုဂ္ဂိုလ်ပါနော်အဲ့ဒီလိုပုဂ္ဂိုလ်နှစ်ယောက်ဘုန်းကြီးတို့ပရိသတ်တွေခဏညဘုန်းကြီးကျေးဇူးပြုပေးပါမယ် ဒီတော့မြတ်စွာဘုရားတဲ့ခေတ္တော်မြတ်ကြီးကမိမိရဲ့တပည့်သားတရားတော်မှာအပေါင်းတော်ကောင်းတို့ကိုအဖမ်းမသေးရခြင်းရဲ့အဖမ်းမသေးဖို့ရန်အတွက်သေမင်းနိုင်ငံစီတို့သွားစီကျင်နာလားအသေးလို့ရနိဗ္ဗာန်စီတို့ရောက်စီကျင်နာလားအသေးလို့ရနိဗ္ဗာန်စီတို့ရောက်စီကျင်ပါတယ်ဒါကြောင့်မြတ်စွာဘုရားကဒီတရားကလေးနဲ့ဘုန်းကြီးတို့ပရိသတ်တွေကိုသတိပေးခဲ့ခြင်းဖြစ်တယ်လို့မှတ်ပါနော်ဒီတော့မြတ်စွာဘုရားတခင်ကရောမြတ်ကြီးအမြဲတမ်းဩဝါဒပေးလေရှိတယ်အဗမာဒိနဘေကဝေသမ္မာဒိဋ္ဌဘုဒ္ဓဘာတော်တုံးလဘောလောကသမေမနုဿတ္တဘာဝတုံးလဘောတုံးလဘသရသံပတ္တိပပိစိဒ္ဓဘာဝတုံးလဘောတရမသဝနာတုံးလဘံအေဝတိဝေတိတိဝေတိဩဝတိနေ့စဉ်နေ့တိုင်းဘုရားရှင်ကရောမြတ်ကြီးဩဝါဒပေးကြတယ်ဆိုတော့အဓိကဩဝါဒကဘာတယ်လဲမမေ့မလျော့မပေါ့မဆတတိတရားကလေးနဲ့နေကြစမ်းပါဒါပဲမို့လားအဗမာဒိနဘေခဝေသမ္မာဒိဋ္ဌမမေ့ကြနဲ့မမေ့ကြနဲ့ဟုတ်လားမမေ့ကြနဲ့ကုသိုလ်တရားပြုဖို့ရန်လည်းမမေ့ကြနဲ့ဝိပဿနာတရားလိုအားထုတ်ဖို့ရန်လည်းမမေ့ကြနဲ့နိဗ္ဗာန်ရောက်ကြောင်းကြေကောင်းနေအားထုတ်ကြဖို့ရန်လည်းပဲမမေ့ကြနဲ့မမေ့ကြနဲ့ဘာဖြစ်လို့မမေ့ကြရမှာလဲလို့မေးရင်ဒီအချိန်ခါကာလကလေးကမိမိတို့အတွက်အိမ်မတန်ကောင်းတဲ့အချိန်ခါကာလကလေးပဲတဲ့ဘယ်လိုကာလကောင်းတဲ့အချိန်ကာလလဲလို့မေးရင်ဘုရောဘာတော်တုံးတော့ပေါ့လောကသမိန်ဩလောကကြီးမှာမြတ်စွာဘုရားကလည်းပွင့်နေပြီတဲ့နော်အိမ်မတန်ရာခဲတဲ့အိမ်မတန်တွေ့ခဲတဲ့ကြုံခဲတဲ့မြတ်စွာဘုရားသာသနာတော်နဲ့တွေ့ရနေပြီတွေ့နေရပြီကြုံနေရပြီအမတန်ရာခဲ့တဲ့ဒုံလဘတရားတစ်မျိုးမင်းတို့ရထားပြီတဲ့ဒါကြောင့်မမေ့ကြနဲ့ဟုတ်ရလားအမတန်တွေ့ရခဲ့တဲ့ဒုံလဘအမတန်ကြုံရခဲ့တဲ့ဒုံလဘအမတန်ဆုံရခဲ့တဲ့ဒုံလဘအဲ့ဒီဒုံလဘတရားနဲ့မတွေ့ရဘူးလားတွေ့နေရလားအဲ့ဒီတောင်းတပါကတော့ဗာလဲဆိုတော့မြတ်စွာဘုရားသာသနာတော်နဲ့တွေ့နေရတာဟုတ်ရဲ့လားဘုဒ္ဓဘာတော်တော်ဘောလောကသမေလောကသမေလောကကြီးထဲမှာဘုဒ္ဓဘာတော်ဒုံလဘအလုံးတရားရာခဲ့တဲ့ဘုဒ္ဓဘာတော်မြတ်စွာဘုရားပွင့်ထွန်းခြင်းဒီဟောတိဖြစ်နေပါတယ်အိမတန်ရာခဲ့တဲ့ဘုရားသာသနာတော်နဲ့မင်းတို့တွေ့နေကြရပြီဒါကြောင့်မမေ့ကြနဲ့ဒီလိုမှာခဲ့တာနော်ဘောဓဘာတော်ဒုံလဘောလောကသမိန်ပပိစိဒ္ဓဘာဝဒုံလဘောမနုတ္တတဘာဝဒုံလဘောနော်လူဖြစ်ဟာလည်းပဲရဖို့ရံမခဲရင်မူလားခဲရင်လားအစ်မတန်ခဲရင်တဲ့လူဘဝကိုလည်းပဲတဲ့မင်းတို့ရနေကြပြီတဲ့ဟုတ်ရဲ့လားလူဘဝရဖို့ရံအစ်မတန်ခဲရင်ပါတယ်လူဘဝကနေပြီးတော့ငရေတရိစ္ဆာပိတာသူရကယ်ဆိုတဲ့အပယ်လေးပါးသံသရာကိုသာသွားရဖို့ကအင်မတန်များတာပဲနော်အပယ်လေးပါးသံသရာရောက်သွားပြီဆိုတဲ့အခါကျတော့လည်းပဲလူပြည်ပြန်ရောက်ဖို့မလွယ်ပါဘူးဟုတ်ရဲ့လားအပယ်လေးပါးသံသရာရောက်သွားတဲ့အခါကျတော့နိုင်ရာစားဘဝပဲသူတို့ရဲ့တဏ္ဍာမှာကုသိုလ်ဖြစ်ဖို့နဲ့အကုသိုလ်ဖြစ်ဖို့ဘယ်ကများလဲအကုသိုလ်ဖြစ်ဖို့ကပဲများနေတာမဟုတ်လားအကုသိုလ်ဖြစ်ဖို့ကများနေတယ်ဆိုတော့အကုသိုလ်တရားတွေနဲ့အမြဲတမ်းပြည့်နေတဲ့ပုဂ္ဂိုလ်တွေဟာသုကတိတည်းဟုသောလူနာနိဗ္ဗာန်ရောက်နိုင်ဖို့ရအခွင့်အလမ်းနေမနေဘူးလားနေလားအဲဒီလိုနေနေတဲ့လူဘဝလူဌာနသုကတိပုံဌာနဘုန်းကြီးတို့ပြိဋ္ဌာန်တိအခုမရောက်ဘူးလားရောက်နေကြလားရခဲ့တဲ့ဒုံလဘတခုရထားခဲ့ပြီဒါကြောင့်မမေ့ကြနဲ့ဟုတ်ရဲ့လားနောက်တစ်ခါနံပါတ်3ပါတယ်လေသရသံပတ္တိတရားတရားနဲ့ပြည့်စုံတဲ့အဖြစ်မျိုးဟာလည်းပဲတဲ့ဒုံလဘအလုံးတရားရခဲ့ပါတယ်နော်လူဘဝတော့ရောက်လာပါရဲ့ဒါပေမဲ့ ဖယားတရားသံဃာယရဏသုံးပါးဘောမကုခွေရကောင်းမမသိစိကရကောင်းမမသိနော်ဖယားရှင်ရဲ့တရားကိုလည်းပဲလေးလာရမှမသိနာကြရမှမသိလိုက်နာရမှမသိအနည်းဆုံး၅ပါးသီလလောက်တောင်မှလုံးကျုံရကောင်းမမသိဟုတ်ရလားဘုဘောတရင်သီလဆောင်းဖို့စရာဝေလာဝေးဝိပဿနာတရားထုတ်ဖို့ဆိုတာလည်းဘယ်လို့မှစိတ်ကူးတဲ့ကောင်မထက်နိုင်ဘူးတရားတရားရှိလို့လားမရှိလို့လားအဲ့ဒါတရားတရားမရှိတဲ့အတိပဲပဲဟုတ်တယ်မဟုတ်လားအဲ့တော့တရားတရားဆိုတာဘာပြောတာလဲမေးတော့ဖရာအပေါ်မှာယုံကြည်နေရမယ်တရားအပေါ်မှာယုံကြည်နေရမယ်သံဃာအပေါ်မှာယုံကြည်နေရမယ်နော်ပစ္စုပန်လောကဓမ္မလောကရှိတယ်ဆိုတာကိုယုံကြည်နေရမယ်ဟုတ်လားကံကံရဲ့အကျိုးကိုလည်းပဲယုံကြည်နေရမယ်အဲ့ဒီလိုယုံကြည်မှုကိုသရတရားလို့ခေါ်တယ်အားလုံးပေါင်း၅ချက်ပေါ့နော်နံပါတ်၁ကဘာကိုယုံကြည်ရမလဲဘုရားကိုယုံကြည်ရမယ်နံပါတ်၂ကဩမြတ်စွာဘုရားသခင်ကိုရောမြတ်ကြီးဟာလောကကြီးမှာဒီသင်ချင်းနဲ့ကဘာတဲ့သင်ပါရမီတော်တွေဖြည့်ပြီးတော့၆နှစ်တိုင်တဲ့ဒုက္ခစရိယာတရားအလုံးအထောက်ခဲ့ပြီးတော့နောက်ဆုံးသစ္စာလေးပါးတရားထိုးထွင်းပြီးသိလာခဲ့တဲ့ဖရာစစ်ဖရာမှန်ပါလားဒီလိုယုံကြည်နေရမယ်ဟုတ်တယ်မဟုတ်လားလူပြောသူပြောနဲ့သူများကဖရာရှိခိုးလို့ကိုဖရာရှိခိုးတာမျိုးမဖြစ်စေရဘူးတော့ဟုတ်ရဲ့လားမြတ်စွာဘုရားရဲ့ကိုယ်အင်္ဂါမြတ်စွာဘုရားရဲ့နေထားမြတ်စွာဘုရားရဲ့သဘာဝမြတ်စွာဘုရားရဲ့ကျင့်စဉ်မြတ်စွာဘုရားရဲ့ဉာဏ်တော်ဓာရီပေါ်မှာယုံကြည်ထားရမယ်လက်ခံထားရမယ်အရဟံသမ္မာသမ္ဗုဒ္ဓဝိဇ္ဇာစရဏသမ္ပန္နောသူကတောလောကဝိတုအနုတ္တရောပုရိသဓမ္မသာရတိတထာဒေဝမနုဿာနံဘုဒ္ဓဘဂဝါဘုရားကတော့ဘယ်နှပါးရှိလဲဩဂေါတော်၉ပါးနဲ့ပြည့်စုံနေတဲ့ပြည့်စုံထားတဲ့မြတ်စွာဘုရားပါလားဒီလိုမြတ်စွာဘုရားရဲ့အချင်းအရာဂေါအင်္ဂါတွေအပေါ်မှာယုံကြည်နေရမယ်ဟောရလားတရားတော်နဲ့ပတ်သက်လို့လည်းပဲမြတ်စွာဘုရားဟောကြားခဲ့တဲ့တရားသစ္စာ၄ပါးတရားလေးသိချင်းတဲ့ကဘာတသိန်းတရားတော်ပေါင်းများစွာဟောထားခဲ့တာမှန်ပြီမဲလို့လည်းပဲအကြီးချုပ်လိုက်တဲ့အခါကျတော့ဘာတရားလဲသစ္စာ၄ပါးတရားဘာတရားပါလဲဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာတရားဘယ်နှပါးလဲ၄ပါးသစ္စာတရား၄ပါးရှိတယ်မိမိတို့ရဲ့သန္တန်မိမိတို့ရဲ့ခန္ဓာယုတ်တရားနံတရားဖြစ်သဘောပြည့်သဘောအဲ့ဒါဘာသစ္စာလဲ၄ပါးဟောဒီလိုတော့ခန္ဓာ၅ပါးကိုယ်သန္တန်မရှိဘူးလားရှိခန္ဓာ၅ပါးရှိနေတဲ့ပုဂ္ဂိုလ်များသည့်ဘာသစ္စာရထားတဲ့ပုဂ္ဂိုလ်တွေလဲခန္ဓာ၅ပါးရှိထားတဲ့ပုဂ္ဂိုလ်များသည့်ဒုက္ခသစ္စာရထားတဲ့ပုဂ္ဂိုလ်များပါဟောရလားဒီလိုတော့ဘုန်းကြီးတို့ပရိသတ်တွေမိမိတို့ရဲ့တဏှာခန္ဓာ၅ပါးမရှိဘူးလားရှိပါဘူးခန္ဓာ၅ပါးရှိရင်ဘာသစ္စာကြီးထမ်းထားရတာလဲဒုက္ခသစ္စာကြီးထမ်းထားရတာနော်ဒီတော့မိမိတို့ရဲ့ခန္ဓာမိမိတို့ရဲ့တဏ္ဍာန်ကိုပောဂတ္တဝါငါတ္တဝါယောက်ျားမိန်းမဆိုတဲ့မြင်နေနဲ့ဘလောက်ပဲตายရတတ်မဲ့နှစ်သက်နေပြီမဲ့လို့လဲမြတ်စွာဘုရားကအဲ့ဒီခန္ဓာ၅ပါးကိုဘာသစ္စာလို့နာမည်ပေးတာလဲဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားဖြစ်ဒုက္ခပြဒုက္ခပိုင်းခြားသိရမည်တရားဒီလိုမလားပြောကြည့်စမ်းဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားဖြစ်ဒုက္ခပြဒုက္ခပိုင်းခြားသိရမည်တရားဩမိမိတို့ရဲ့ခန္ဓာကိုယ်ကြီးဟာတနေ့တနေ့ပြုပြင်ရပြုပြင်ဖေးလေပြုပြင်ပြီးတော့တာယာတ္တမနှစ်သက်နေရမယ်ခန္ဓာလားအဲသူ့ရဲ့သဘာဝတရားတွေကိုပိုင်ပိုင်ခြားခြားသိအောင်ကြိုးစားရမယ်ခန္ဓာလားပိုင်ပိုင်ခြားခြားသိအောင်ကြိုးစားရမယ်ခန္ဓာဟုတ်တယ်မလားပြုစုလိုက်ရယူရလိုက်ရနော်ထွေးပိုက်လိုက်ရအဲဒီလိုချောင်းမော်ထားရမယ်ခန္ဓာမှမဟုတ်ဖဲပဲချောင်းမော်ထားရမယ်ခန္ဓာလားသူ့အကြောင်းသိအောင်ကြိုးစားရမယ်ခန္ဓာလားသူအကြောင်းသိအောင်ကြိုးစားရမယ်။ သူเจ้าတို့ရောကြိုးစားလိုက်တဲ့အခါကျတော့ကဲခန္ဓာကဘယ်နှပါးရှိလဲပါးရီပါလေရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာ၅ပါးရူပခန္ဓာဆိုတာဘာသဘောရှိတော့ဖောက်ပြန်တတ်တဲ့သဘောရှိတယ်။ဟောသူ့ရဲ့နာမည်ကိုကဘာလဲဖောက်ပြန်တတ်တဲ့သဘောဟုတ်တယ်မလားသူ့နာမည်ကိုကဘာသဘောလဲရူပခန္ဓာဖောက်ပြန်တဲ့သဘောတရားအစုဟောရလားအများရန်ဖောက်ပြန်နေတာသည်ရူပခန္ဓာရဲ့အလုပ်ပါပဲအများရန်ဖောက်ပြန်ပြနေတာသည်ဘလူရဲ့အလုပ်တော့ဒီလိုတော့ရူပခန္ဓာဆိုတာဟောဒီယုတ်တရားသည်ကိုထားခြင်းသလိုကိုထားသလိုနေတဲ့ခန္ဓာလားအများရန်ဖောက်ပြန်နေတဲ့ခန္ဓာလားကိုဖြစ်စေခြင်းသလိုလိုက်ဖြစ်ပေးတဲ့ခန္ဓာလားအများရန်ဖောက်ပြန်နေတဲ့ခန္ဓာလားပေါက်ပြန်နေတယ်ပြောင်းလဲနေတယ်အိုယိုယွင်းနေတယ်အိုမင်းနေတယ်ဟုတ်ရဲ့လားဓာတုလို့သူလုံးနေတာပဲကိုဖြစ်စေခြင်းလို့သူဘာတစ်ခုမှလည်းမဖြစ်ပါဘူးကိုကမနာစေခြင်းမူသူကနာတယ်ကိုကမဝိုးစေခြင်းမူသူကဝိုးတယ်ကိုကမသေးစေခြင်းမူသူကသေးတယ်နော်ကိုကလှလှပါပါနဲ့ငယ်ငယ်တုန်းကအတိုင်းရှိစေခြင်းနဲ့သူကအဲ့ဒီတိုင်းရှိရလားအမြဲတမ်းမဖောက်ပြန်ဘူးလားဖောက်ပြန်နေလားတို့ကြပူလာလိုက်တို့ကြအေးလာလိုက်တို့ကြထုံလိုက်နားလိုက်ကျင်းလိုက်ကြိုက်လိုက်ခဲလိုက်ဘလူတွေဖောက်ပြန်နေတာလေအဲရူပခန္ဓာတွေရုပ်တွေဖောက်ပြန်နေတာပေါ့အဲဒီလိုဖောက်ပြန်တဲ့သဘောတွေကိုယ်ခန္ဓာမရှိဘူးလားရှိကိုကသူ့အကြောင်းကိုသိအောင်မကြိုးစားလို့သာမသိကြတာနော်မကြိုးစားလို့သာမသိကြတာကြိုးစားမယ်ဆိုမသိဘူးလားသိအမှန်ကတော့မကြိုးစားရင်နေကြိုးစားရင်နေရုပ်ရဲ့ဖောက်ပြန်မှုတွေကတော့ရှိနေတာပဲသိတော့သိနေကြတာပဲဒါပေမဲ့ဘုန်းကြီးတို့ပြိဿတွေကတဏှာရဲ့သဘောလေးနဲ့ဖုံးကွယ်ထားတော့ဘလောက်ပဲဖောက်ပြန်ဖောက်ပြန်အဲဘလောက်ပဲယိုယွင်းယိုယွင်းတဏှာသဘောလေးနဲ့တော့ตายာနေကြတာပဲဖောက်ပြန်တော့ကိုဖောက်ပြန်တယ်လို့စိတ်ထဲမှာလက်မခံဘူးဟုတ်ရဲ့လားဘလို့ကြောင့်လက်မခံတာလဲတဏှာကြောင့်လက်မခံတာတဏှာတရားကနေပြီးတော့ဟောဒီယောက်ခန္ဓာကလေးကိုตายာတတ်မဲ့ပြိဿနေလိုက်တဲ့အခါကျတော့ဘလောက်ပဲယိုယွင်းယိုယွင်းဘလောက်ပဲအိုမေအိုမေကိုခန္ဓာကိုတဏှာကိုကိုပြန်ကြည့်ပြီးတော့အမြဲတမ်းနှစ်သက်တဲ့သဘောလေးနဲ့တော့ကျေနပ်နေကြတာပဲဟုတ်တယ်မို့လားတခြားသဘောလားတဏှာရဲ့သဘောလားအဲ့ဒီတဏှာသဘောကလာဖယ်ခွာပြီးတော့ကြည့်လိုက်ကြစမ်းပါတရားတက်မဲ့နှစ်သက်เสียဘာတစ်ခုတွေ့တော့ဘာတစ်ခုမှမတွေ့တဲ့ဖောက်ပြန်နေတဲ့သဘောတရားအစုဝေဒနာခန္ဓာတခြားသဘောလားခံစားတတ်တဲ့သဘောလားဝေဒနာခန္ဓာခံစားတတ်တဲ့သဘောတရားအစုဒီလိုမို့လားခံစားရတဲ့သဘောတရားကတော့မိမိတဏ္ဍာမရှိဘူးလားရှိကောင်းတာလေးဖြစ်လာကောင်းတာလေးခံစားတယ်မကောင်းတာလေးပေါ်မကောင်းတာလေးခံစားတယ်ဩခံစားပြီပြန်တော့လေသူကလည်းဒီတိုင်းနေတာလားပြက်ပြက်သွားတာလားဩကောင်းတာလေးတွေ့လို့ကောင်းတာလေးခံစားလိုက်ဩခံစားတော့မှတော့ကောင်းတဲ့ဝေဒနာလေးပေါ်လာပြီးတဲ့အခါကျတော့တခြားလားပြက်သွားတာပြီးတဲ့အခါကျတော့ပြက်သွားတို့ကြပေါ်လာလဲတို့ကြပြက်သွားလဲတို့ကြပေါ်လာလဲတို့ကြပြက်သွားလိုက်မြဲတဲ့တရားလားမမြဲတဲ့တရားလားဒုက္ခဝရဏလေးဖြစ်လာပြန်တော့လေဒီတိုင်းပဲပေါ်လာလိုက်ပြက်သွားလိုက်ပေါ်လာလိုက်ပြက်သွားလိုက်ဥပိ္ပခာဝရဏလေးဖြစ်တော့လေပေါ်လာလိုက်ပြက်သွားလိုက်ပေါ်လာလိုက်ပြက်သွားလိုက်တည်မြဲတဲ့ခန္ဓာဘာတစ်ခုတွေ့တော့ဘာတစ်ခုမှတည်မြဲတာမရှိဘူးတဲ့နော်အဲဒီတော့ရုပ်ဘက်ခန္ဓာကလည်းဖောက်ပြန်ပြက်စီနေတယ်ဝရဏခန္ဓာကလည်းမြဲတာဖောက်ပြန်ပြက်စီနေတယ်ချုပ်ပြောက်ပြက်စီနေတယ်ပင်ညာခန္ဓာတဲ့နံပါတ်3ကပင်ညာခန္ဓာဘာသဘောရှိတော့မတ္တာတတဲ့သဘောရှိတယ်ဘာသဘောရှိပါလိမ့်အဲဒီမတ္တာတတဲ့တင်ညာခန္ဓာကလေးကတော့ဒီတိုင်းဒီနေတာလားပြက်ပြက်သွားတတ်တာလားအမြဲတမ်းဖောက်ပြန်ပြင်းစိနေတာပဲဖြစ်ပြီးရင်ပြက်တတ်တဲ့သဘောပဲဖြစ်ပြီးပြက်တတ်တဲ့သဘောမျိုးဘာသစ္စာဒါကြောင့်မြတ်စွာဘုရားကဒုက္ခသစ္စာလို့ပြောခဲ့တာမဟုတ်လားနောက်တစ်ခါနံပါတ်၄ကဘာခန္ဓာလဲသင်္ခါရခန္ဓာပြုတ်ပြင်းတတ်တဲ့သဘောတရားအစုဟုတ်တယ်မဟုတ်လားမိမိတဏ္ဍာမှာပြုပြင်တတ်တဲ့သဘောစိတ်ဆိုတတ်တဲ့သဘောအမျိုးမျိုးသောချင်းရာကလေးတွေဖြစ်နေတဲ့သဘောသည်သင်္ခါရခန္ဓာအဲ့ဒီသင်္ခါရခန္ဓာရဲ့သဘောတရားကလည်းဒီတိုင်းတည်တတ်နေတာလားပြက်ပြက်သွားတာလားအမြဲတမ်းဖောက်ပြန်ပြင်းစီနေတဲ့ခန္ဓာတွေပဲအမြဲတမ်းဖောက်ပြန်ပြင်းစီနေလို့ဖြစ်ပြီးပြက်တတ်လို့ဘာသစ္စာဒုက္ခသစ္စာကဲနောက်ဆုံးပြောတဲ့ဝိညာဉ်နဲ့ခန္ဓာကြတော့ဟောတဲ့တခြားသဘောလားတည်တတ်တဲ့သဘောရှိတာလားအဲ့ဒီသိတတ်တဲ့သဘောရှိတဲ့ဝိညာဉ်နဲ့ခန္ဓာကလေးကိုမိမိတို့ရဲ့တဏ္ဍာမရှိဘူးလားရှိ ဘာတွေသိနေတယ်လဲဘာကိုပဲသိသိပေါ့နော်ဘာကိုပဲသိသိသိတာမှန်သမျှဘာခန္ဓာမျက်စိကအစဉ်ကိုမြင်တော့မြင်မှန်သိတယ်အစဉ်ကိုသိတယ်ဟုတ်ရလားမျက်စိကအစဉ်ကိုမြင်တော့ဘာကိုသိတော့အစဉ်ကိုသိတယ်နာကနေတံကိုကြားတော့ဘာကိုသိတော့အတံကိုသိတယ်ဘာကိုသိတော့အတံကိုသိတယ်နှာခေါင်ကနာကိုနမ်းတော့ဘာကိုသိတော့အနာကိုသိတယ်လျှာကယတာစားတော့ဘာသိတော့အယတာကိုသိတယ်ဒီလိုမလားကိုကယကနေတွေ့တိစရာတွေတွေ့တိတော့ဘာကိုသိနေတော့အာတွေ့တိစရာတွေသိနေတယ်တွေ့တိစရာတွေဟောရလားမနောကနေတွေ့တော့စရာတွေ့တော့လဲဘာတွေသိနေတော့တွေ့တော့စရာလေးတွေမသိဘူးလားသိနေလားသိစရာကလည်းဘယ်နှမျိုးလဲ6မျိုးသိနေတဲ့စိတ်ကလေးကလည်းဘယ်နှမျိုးလဲ6မျိုးသိစရာ6မျိုးကအာယုံ6ပါသိတရား6မျိုးကသိတတ်တဲ့စိတ်6မျိုးကဝิญญ์6ပါးဘာလဲလဲသိတတ်တဲ့စိတ်6မျိုးကဝิญญ์6ပါးနော်ဟာတနေ့တနေ့မျိုးမျိုးသိနေတယ်လို့ပြောပေမဲ့လို့လည်းပဲအဲ့ဒီသိနေတဲ့စိတ်ကလေးတွေကိုတူရတရားပေါင်းကြည့်လိုက်လို့ရှိရင်ဘယ်နှမျိုးရှိလဲဒီ6မျိုးပဲရှိတာပဲအစင်ကိုသိတယ်အတန်ကိုသိတယ်အနံ့ကိုသိတယ်အရသာကိုသိတယ်တွေ့ဒီစရာလေးတွေသိနေတယ်တွေ့တော့စရာလေးတွေသိနေတယ်ဟောအသိဘယ်နှမျိုးလဲ6မျိုးအဲ့ဒီအသိ6မျိုးကိုတခြားခေါ်တာလားဝิญญ์6မျိုးခေါ်တာလားကမြန်မာလိုနာမည်လေးတက်ပြစမ်းပါဆိုတော့မြင်စေရဲ့ကြားစေရဲ့နံစေရဲ့စားစေရဲ့ညာနာကောင်းစေရဲ့တွေ့တော့ကြံစီစေရဲ့ပြန်ပြောပါဦးမြင်စေရဲ့ကြားစေရဲ့စိတ်ဘယ်နှမျိုးလဲအဲ့ဒီ6မျိုးသောစိတ်တွေသည်ဘာခန္ဓာလဲလို့မေးတော့ဝိညာဉ်နဲ့ခန္ဓာဘာသဘောရှိလဲမေးရင်သိတတ်တဲ့သဘောရှိတယ်ဘာသဘောရှိတော့သိတတ်တဲ့သဘောသည်ဝိညာဉ်နဲ့ခန္ဓာဒီလိုမလားသိတတ်တဲ့သဘောသည်ဝိညာဉ်နဲ့ခန္ဓာအဲ့ဒီသိတတ်တဲ့သဘောဆိုတဲ့ဝိညာဉ်နဲ့ခန္ဓာကလေးကကောတဲ့မိမိတို့ရဲ့တဏ္ဍာမရှိဘူးလားရှိနေလားအရှိနေတာပေါ့အာယုံနဲ့တွေ့တိုင်းတွေ့တိုင်းဒွါရ6ပါးမှာအယုံ6ပါးလာတိုင်းတိုင်းဒါတိုင်းတိုင်းအတိ6မျိုးလေးတွေ1မျိုးပြီး1မျိုး1မျိုးပြီး1မျိုးမဖြစ်ဘူးလားဖြစ်နေလားအဲ့ဒီဖြစ်နေတဲ့အတိကလေးတွေကတော့ဒီတိုင်းတည်နေတာလားပြက်ပြက်သွားတာလားပြက်ပြက်ပါပါဒီစိတ်ကလေးပေါ်လိုက်ပြဲလိုက်ကြားစိတ်ကလေးပေါ်လိုက်ပြဲလိုက်နာစိတ်ကလေးပေါ်လိုက်ပြဲလိုက်စားစိတ်ကလေးပေါ်လိုက်ညာနာကောင်းစိတ်ပေါ်လိုက်တွေ့တော်စိတ်ပေါ်လိုက်မပြတ်မစည်းတဲ့ခန္ဓာရှာလို့ရရလားမပြတ်မစည်းတဲ့စိတ်ရှာလို့ရရလားဖြစ်ပြီးရင်ဖြစ်ပြဲပါသစ္စာဩသူကလည်းဒုက္ခသစ္စာလေးပဲတဲ့ဟောရလားဒီတော့ခန္ဓာ၅ပါးဘယ်ခန္ဓာကိုပဲကြည့်ကြည့်ဖြစ်ပြီးပြတ်တတ်တဲ့သဘောရှိလို့ပါသစ္စာလဲဩခန္ဓာ၅ပါးသည်ဒုက္ခသစ္စာတရားတွေပဲတံခိတ္တိနာပြိစုပါဒံနဲ့ခန္ဓာဒုက္ခတံခိတ္တိနာအကြီးကျယ်အပြည့်ပြိစုပါဒံနဲ့ခန္ဓာခန္ဓာ၅ပါးဆိုတဲ့ဟောဒီတရားတွေသည်ဒုက္ခဒုက္ခသစ္စာတရားတွေပါပဲနော်ဒီတော့ဘုန်းတော်ပရိသတ်တွေကဒုက္ခသစ္စာအကြောင်းသိချင်းတခြားသွားကြည့်ရမလားခန္ဓာကြည့်ရအဲ့ဒီခန္ဓာကိုပိုင်းခြားပြီးတော့သိရမယ်တဲ့ဘာလဲလဲဒီတော့ဟောဒီခန္ဓာသည်နော်ဟောဒီဒုက္ခသစ္စာသည်ပိုင်းခြားပြီးတော့သိရမယ်ဒုက္ခသစ္စာဘာတယ်လဲပိုင်းခြားပြီးတော့ပိုင်းခြားပြီးတော့မသိဘဲနဲ့ဒုက္ခသစ္စာမှန်သိပါမလားဒီတော့ဒုက္ခသစ္စာမှန်သိအောင်ပိုင်းပိုင်းခြားခြားသိအောင်ကြိုးစားပေးရမယ်ဟုတ်ရဲ့လားပိုင်းပိုင်းခြားခြားဆိုတာကနော်သူရဲ့တဘာဝတရားကလေးတွေကိုအသေးစိတ်သေးသေးခြားခြားဒီလိုပြောတာနော်အသေးစိတ်သေးသေးချာချာသိအောင်ကြိုးစားမသိလိုက်ဘူးဆိုတာဘာတစ်ခုမှမရှိစေနဲ့သေးသေးချာချာသိအောင်ကြိုးစားအဲဒီလိုသိအောင်ကြိုးစားတယ်သူရဲ့သဘောလေးကိုသိမယ်ဖြစ်တဲ့သဘောလေးကိုသိမယ်ပြက်တဲ့သဘောလေးကိုသိမယ်ဒီလိုမလားခန္ဓာရဲ့သဘောလေးကိုလည်းသိမယ်ဖြစ်တဲ့သဘောလေးကိုလည်းသိမယ်ပြက်တဲ့သဘောလေးကိုလည်းဘယ်နှမျိုးသိရမှာလဲ၃မျိုးပြန်ပြောပါဦးခန္ဓာရဲ့သဘောလေးကိုလည်းသိရမယ်ဖြစ်တဲ့သဘောလေးကိုလည်းသိရမယ်
ပြတဲ့သဘောလေးကိုလည်းသိရမယ်ဘယ်နှမျိုးလဲ
အဲ့ဒီ3မျိုးသိမှပိုင်းခြားပြီးတော့သိတယ်လို့ခေါ်တယ်ဟုတ်ရဲ့လားအဲ့ဒီ3မျိုးသိမှဘယ်လိုသိတယ်လို့ခေါ်လဲကဲပြန်ပြောပါအောင်ပိုင်းခြားပြီးတော့သိဖို့ရသိဘယ်နှမျိုးလဲဘယ်လိုသိရမှာလဲခန္ဓာရဲ့သဘောကိုလည်းသိမယ်ဖြစ်တဲ့သဘောကိုလည်းသိရမယ်ပြတဲ့သဘောလေးကိုလည်းသိရမယ်ဘယ်နှမျိုးသိရမှာလဲအဲ့ဒီလိုကိုပိုင်းခြားပြီးတော့သိပေးလိုက်ပါဟုတ်လားဒါကြောင့်ဒုက္ခသစ္စာပါတယ်လေဆင်းရဲခြင်းအမှန်တရားဖြေဒုက္ခပြေဒုက္ခပိုင်းခြားသိရမည်တရားဟုတ်ရဲ့လားဖြစ်လာတာလဲဒုက္ခပြက်လာတာလဲဒုက္ခဩော်ဒါလေးကဒုက္ခသစ္စာလေးပါပဲလို့ဒီလိုကိုပိုင်းခြားပြီးတော့သိနော်ဘာဖြစ်လို့ဒုက္ခသစ္စာတော့ပြက်သွားလို့ဒုက္ခသစ္စာဘာဖြစ်လို့ဒုက္ခသစ္စာတော့ပြက်ပြက်သွားလို့ဒုက္ခသစ္စာပြန်ပြောစမ်းပြက်ပြက်သွားလို့ဒုက္ခသစ္စာဆိုတော့ကဲမပြက်သေးဘူးဖြစ်လာပြီအဲ့ဒီဖြစ်လာတာကြတော့လည်းဘယ်လိုပြောမလဲဒုက္ခသစ္စာပဲဟုတ်ရဲ့လားပြက်တော့မပြက်သေးဘူးပြက်တော့ဒါပေမဲ့ပြက်မလို့ပေါ်လာတာဘာလို့မလို့ပေါ်လာတာလဲပြက်တော့ပြက်ပြီလားမပြတ်သေးဘူးเนาะပြက်တာကဒုက္ခသစ္စာပြက်တာကဘာလဲပြက်တာကဒုက္ခသစ္စာဖြစ်တာကြတော့လည်းပဲဒုက္ခသစ္စာအော်ပြက်တာကဒုက္ခသစ္စာဆိုတာထားပါတော့ဖြစ်လာတာဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာလဲမေးရင်ပြက်မယ်လို့ဖြစ်လာတာဘာလဲလဲပြက်မယ်လို့ဖြစ်လာတာဖြစ်ပြီးရင်ပြက်ပါလိမ့်မယ်အခုမပြတ်သေးပေမဲ့တော့ကြာပြက်ပါလိမ့်မယ်ဟုတ်တယ်မလားတော်ကြဆိုတာတော့ဘုန်းကြီးတို့နှေးနေပါသေးတယ်။နော်တကယ်တော့ကျတော့ဖြည့်ပြီးနေရင်အဲချက်ချင်းပြက်သွားတာပဲ။တစ်ဆက်ကနှစ်ဆက်ကဆိုင်းရလား။ဖြစ်လာတယ်ဖြည့်ပြီးတော့ပြက်သွားတယ်ဖြစ်လာတယ်ဖြည့်ပြီးတော့ပြက်သွားတယ်ဒါကြောင့်ပြက်တဲ့သဘောကလည်းဒုက္ခသစ္စာဖြစ်တဲ့သဘောကလည်းပြက်တဲ့သဘောကပြက်တဲ့သဘောရှိပြက်တဲ့သဘောကပြက်တည်တာမဟုတ်လို့ဒုက္ခသစ္စာဟုတ်ရဲ့လားဖြစ်တဲ့သဘောကြတော့ပြက်မှာမဟုတ်လို့ဒုက္ခသစ္စာအဲ့ဒီတော့ဘယ်ခန္ဓာပဲပေါ်ပေါ်ဘယ်ရုပ်ဘယ်နာဘယ်ခန္ဓာပဲပေါ်ပေါ်တဲ့ဖြည်းဖြည်းပြက်တတ်တဲ့သဘောရှိလို့ဘာသစ္စာတော့ဩဖြည်းဖြည်းပြက်တတ်တဲ့သဘောဆိုတော့အမြဲတမ်းဖောက်ပြန်ပြည့်စည်နေပါတယ်ဆိုမှတော့ချမ်းသာတဲ့သဘောလို့ပြောမလားဆင်းရဲတဲ့သဘောလို့ပြောမလားဒါကြောင့်ဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားဖြစ်ဒုက္ခပြက်ဒုက္ခပိုင်းခြားသိရမည်တရားဖြစ်ဒုက္ခဆိုတာကိုလည်းပဲပိုင်းခြားပြီးသိအောင်လို့ဟောရလားပြောကြည့်စမ်းတော့တကပြက်ဒုက္ခဆိုတာကိုလည်းပိုင်းခြားသိအောင်လို့အဲ့တော့ဖြစ်ဒုက္ခပြက်ဒုက္ခပိုင်းခြားသိဖို့ရန်အတွက်ပရမသောခန္ဓာအကြောင်းသိအောင်လို့ဘာကြောင့်သိအောင်လို့ရမှာလဲခန္ဓာကိုသိရမယ်ခန္ဓာဖြစ်တာကိုသိရမယ်ခန္ဓာပြက်တာကိုသိရမယ်ပြန်ပြောပါခန္ဓာကိုသိရမယ်ခန္ဓာဖြစ်တာကိုသိရမယ်ခန္ဓာပြက်တာကိုသိရမယ်ဘယ်နှမျိုးလဲအဲ့ဒီ3မျိုး ਨੇ ပိုင်ပိုင်ခြားခြားသိမယ်ဆိုရင် ਨੇ အဲ့ဒါဒုက္ခသစ္စာသိတာပါပဲเนาะကဲကောင်းပြီအဲ့ဒီဒုက္ခသစ္စာလေးဘာကြောင့်ဖြစ်သမုဒိယသစ္စာကြောင့်ဖြစ်ဘာကြောင့်ဖြစ်တော့သမုဒိယသစ္စာတရားတရားသဘောလားတခြားတရားလားတဏှာတရားလားဘုဒ္ဓတိဗုမကံဒုက္ခဒုက္ခတိဗုမကံဟုတ်တဏှာသမုဒိယောဘဝေနော်ဒုက္ခတိဗုမကံဟုတ်တဏှာသမုဒိယောဘဝေသိညုံပါတဏှာတရားသည်တဲ့သမုဒိယသစ္စာတရားလေးပါပဲတဲ့ဒီလိုပြောထားတယ်နော်ဘုရားပရိစ္ဆသမုပ္ပတရားလိုတော့အရာပြောမယ်ဆိုလို့ရှိရင်တော့တဏှာတရားတဲ့သာသမုဒိယသစ္စာဖြစ်တာဟုတ်ရဲ့လားတဏှာရဲ့ဥပါဒံရဲ့ကမ္မဘဝရဲ့ဒါလည်းဗာသစ္စာတော့ဓမ္မတိဝကကိုကြည်လိုက်တော့ဘယ်လိုတွေတွေ့တော့အဝိဇ္ဇာရဲ့သင်္ခါရရဲ့အော်သူတို့ကလည်းဗာသစ္စာတော့ဒီတော့သမုဒိယသစ္စာဘယ်နှပါးတွေ့လဲ၅ပါးဘယ်နှပါးလဲဘယ်လိုတွေပါလဲအဝိဇ္ဇာရဲ့သင်္ခါရရဲ့ဘယ်နှပါးပါလိ၅ပါးเนาะသမုဒိယသစ္စာ အရိယကြောင့်သမုဒိယသစ္စာကြောင့်အကျိုးဒုက္ခသစ္စာတရားတွေရနေတာဟုတ်ရဲ့လားပါတယ်လေအကျောင်းသမုဒိယသစ္စာကြောင့်အကျိုးဒုက္ခသစ္စာတွေရနေတယ်အကျောင်းသမုဒိယသစ္စာကဘယ်လိုတွေပါလဲအဝိဇ္ဇာရယ်သင်္ခါရရယ်တဏှာရယ်ဥပါဒံရယ်ကမ္မဘဝရယ်ဘယ်နှပါလဲအရိယကြောင့်သမုဒိယသစ္စာတွေကြောင့်အကျိုးဒုက္ခသစ္စာအနေနဲ့ခန္ဓာငါးပါးမရဘူးလားရဘယ်လိုတွေပါလဲဘယ်နှပါလဲအဲ့ဒီငါးပါးကိုဟောနံပါတ်လေးအခွက်ထောက်ကြည့်လိုက်ကြစမ်းပါနှမ်းပြီးအာယုံပြုတ်လိုက်ကြစမ်းနော်ပရိသတ်သမုပ္ပါဇဝဲမှာနံပါတ်လေးအခွက်ကိုလေအဲ့ဒီခန္ဓာငါးပါးသည်တဲ့ဖြစ်လာတာကိုတခြားလို့ခေါ်တာလားဇာတိလို့ခေါ်တာခန္ဓာငါးပါးကနံပါတ်နှစ်အခွက်မှာပြထားတယ်နော်အဲ့ဒီနံပါတ်နှစ်အခွက်မှာပြထားတဲ့ခန္ဓာငါးပါးသည်ကြောင်းတရားလားအကျိုးတရားလားပါတိစာပါလေဒုက္ခသစ္စာဆင်းရဲခြင်းမှန်တရားဟုတ်ရဲ့လားအဲဒီခန္ဓာငါးပါးဒီတရားကြောင့်ဖြစ်တာလားသမုဒိယသစ္စာကြောင့်ဖြစ်တာသမုဒိယသစ္စာတွေကဘယ်လိုတွေတော့အဝိဇ္ဇာသင်္ခါရတဏှာဥပါဒံကမ္မဘဝဘယ်နှပါလဲအဲဒီငါးပါးကြောင့်ခန္ဓာငါးပါးရလာပါတယ်အဲဒီရလာတဲ့ခန္ဓာငါးပါးသည်ဖြစ်လာတဲ့အခါကျတော့ဖြစ်တဲ့သဘာဝတရားကလေးကိုကြည့်ပြီးတော့ဇာတိလို့နာမည်ပေးလိုက်ပါဘယ်လိုနာမည်ပေးမလဲဒီတော့ဇာတိဆိုတာဘာတယ်လဲခန္ဓာ၅ပါးဖြစ်တာဒီဇာတိပြောစမ်းခန္ဓာ၅ပါးဖြစ်တာဒီဇာတိနံပါတ်၄ခုနဲ့နံပါတ်၄ခုပေါင်းကြည့်နော်ပြန်ပြောခန္ဓာ၅ပါးဖြစ်တာဒီဇာတိဒီလိုမဟုတ်လားခေါ်ဘကိုကြည့်လိုက်တဲ့အခါကျတော့တခြားတွေ့တာလားဇာတွေ့တာလားအဲ့ဒီသရာသရာကတခြားသဘောလားအိုမင်းတဲ့သဘောလားအိုမင်းတဲ့သဘောဒါလောကပညာနေတော့အိုမင်းနဲ့ပြောတာပေါ့နော်အဲပရမသဘောတရားအနေနဲ့ပြောတော့ယဉ်သွားတာပေါ့နော်ဖြစ်တယ်ဖြစ်ပြီးတော့ယဉ်သွားတယ်အဲ့ဒီယဉ်သွားတဲ့သဘောသည်သရာယဉ်သွားတဲ့သဘောသည်ဘာလဲဘယ်လိုတွေယဉ်လာတာလဲပြီးတော့ခန္ဓာ၅ပါးယဉ်လာတာဘယ်လိုတွေယဉ်လာတာတော့အဲ့ဒီခန္ဓာ၅ပါးယဉ်လာတာသည်သရာခန္ဓာငါးပါးယဉ်လာရသည်ပရမခန္ဓာငါးပါးဖြစ်လာရသည်ခန္ဓာငါးပါးယဉ်လာရသည်အဲ့ဒါယဉ်လာတယ်ဆိုတာကဘာပြောတာလဲလို့မေးတော့အပြက်ကိုရှစ်ရှုတဲ့သဘောပဲဘာတယ်လဲယဉ်လာပြီယဉ်လာပြီဆိုတာကလောကဝါဒအနေနဲ့တော့မြန်မာလိုပြန်လိုက်တော့တစ်မျိုးပေါ့နော်အခုဒီနေရာမှာကတော့ယဉ်လာရသည်ပြက်မလို့ယဉ်လာတာဘာတယ်လဲအပြက်ကိုရှေ့ရှုနေတဲ့သဘောရင်းပြီးရင်ဟိုဘက်မှာဘာဖြစ်တော့လဲဘာပဲရှိတော့လဲပြက်ဖို့ပဲရှိတော့တယ်ဘာပဲရှိတော့လဲအဲ့ဒီတော့ဖြစ်တယ်ဖြစ်ပြီးတော့ရင်းတယ်ရင်းပြီးတော့ပြက်တာကိုဘယ်လိုခေါ်မလဲမရဏလို့ခေါ်မလဲလောကဝါဒအနေနဲ့ပြောတော့မွေးတယ်အိုတယ်သေတယ်ဘယ်လိုပြောမလဲဒါလောကဟောတာပညာနေနဲ့ပြောတာမဟုတ်လားခန္ဓာကမ္မနေနဲ့ပြောတော့ဘယ်လိုပြောမလဲဖြစ်လာတယ်ရင့်လာတယ်ပြက်သွားတယ်ပြန်ပြောစမ်းဖြစ်လာတယ်ရင့်လာတယ်ပြက်သွားတယ်ဘယ်နှမျိုးလဲအဲ့ဒါကိုပါဠိလိုဥပ္ပတိပင်လို့လည်းခေါ်တယ်အခုဒီနေရာမှာကျတော့ဘယ်လိုခေါ်လဲဇာတိရယ်စရာရယ်မရဏရယ်ဖြစ်လာတာကရင့်လာတာကပြက်တာကဖြစ်လာတာကရင့်တာကပြက်သွားတာကဩဒီလိုတော့ခန္ဓာငါးပါးဖြစ်လာပြီဆိုရင်ဇာတိဖြစ်ရမယ်ဇရာဖြစ်ရမယ်မရဏဖြစ်ရမယ်ဘာတယ်လဲဇာတိဖြစ်ရမယ်ဇရာဖြစ်ရမယ်မရဏဖြစ်ရမယ်ပညာနေနဲ့ပြောတော့မွေးလာတယ်အိုတယ်သေတယ်ပရမနေနဲ့ပြောတော့ဖြစ်တယ်ရင့်တယ်ပြက်တယ်ဟုတ်တယ်မလားလောကအနေနဲ့ပညာအနေနဲ့ပြောတော့ဘယ်လိုပြောမလဲမွေးတယ်အိုးတယ်သေးတယ်နော်လူပုံရောက်တော့လဲပါတယ်လေမွေးတယ်အိုးတယ်သေးတယ်နတ်ပုံရောက်တော့လဲမွေးတယ်အိုးတယ်သေးတယ်ဗြဟ္မာပုံရောက်တော့လဲမွေးတယ်အိုးတယ်သေးတယ်ခွေးကြက်ကတိရိစ္ဆာန်ဖြစ်တော့လဲဘယ်လိုရှောင်းလို့လို့လဲဘယ်ပုံမှာမြန်ဆောင်လို့လွတ်ပါလေဘယ်ပုံမှာမလွတ်ဘူးဟုတ်ရလား အဲ့ဒါမွေးတဲ့သဘောအိုတဲ့သဘောသိတဲ့သဘောရှောင်လို့ရရဲ့လားမရပါဘူးအေးပရမတ်အနေနဲ့ပြောတော့ဖြစ်တဲ့သဘောရင့်တဲ့သဘောပြက်တဲ့သဘောရှောင်လို့ရရဲ့လားမရပါဘူးဒါလည်းဘုန်းကြီးတို့ပရိသတ်တွေမှာခန္ဓာ၅ပါးမရှိဘူးလားရှိမဖြစ်ဘူးလားဖြစ်နေလားအခုနားနဲ့အတန်လေးကြားလိုက်တော့ဗာစိတ်ပေါ်ကြားစိတ်ပေါ်တယ်ကြားလိုက်တယ်ကြားပြီးတော့ဘာဖြစ်သွားတော့ပရမတ်ဖြစ်တယ်ပြီးတော့ပြက်တယ်ဖြစ်တယ်အဖြစ်နဲ့ပြက်ချာမှရင့်တယ်ဟုတ်ရဲ့လားအဖြစ်နဲ့ပြက်ချာမှပါလေအဲ့ဒီရင့်တဲ့သဘောလေးတွေလေးတဲ့နော်အင်မတန်နှိမ်မြန်လို့တဲ့အခါကျတော့ဒီနေရာမှာမထိတ်ရှားဘူးလောကအနေနဲ့လူတယောက်အနေနဲ့ဟာသူကမွေးလာတယ်မွေးပြီးတော့အိုးတယ်အိုးပြီးတော့သေးတယ်ဒါကတော့ထိတ်ရှားတာပေါ့နော်သူကတခြားတရားလားပညာတရားလားปรมัตถะญาณจารย์อะไรหลอกจารย์มาหมดเว้ยอะกูผิดเดอะกูเป็ดเดอะกูผิดเดอะกูเป็ดเดไม่เป็ดแกเป็ดกูชิ้นชุบนี่แหละตบอดิยินเนี่ยตบอดิโหลมัดป่ะเนาะไอ้นี่တော့ผิดละเดตบอก็ฌาติเป็ดเดตบอก็มรณะอะเป็ดมาแล้วเป็ดกูอุเตนนี่แหละตบอเลิกาสราเนาะอารมณ์ปองละတော့ไข่ตะมันเปียวแหละ3မျိုးไอ้ไข่ตะ3မျိုးเนี่ยมีมิรอเยตันตมาရှိတယ်ရုပ်တွေကလည်းဖြစ်လိုက်ပြက်လိုက်နာမ်တွေကလည်းဖြစ်လိုက်ပြက်လိုက်အမြဲတမ်းဖောက်ပြန်ပြည့်စည်နေတဲ့သဘောဘာသစ္စာလဲအရိဒုက္ခသစ္စာဒီဘာကြောင့်ရတာပါလေသမုဒိယသစ္စာကြောင့်ရတယ်ဘာသစ္စာကြောင့်ရတော့အကြောင်းတရားကဘာသစ္စာအကျိုးတရားကဘာသစ္စာအကြောင်းသမုဒိယသစ္စာကြောင့်အကျိုးဒုက္ခသစ္စာရပါတယ်ပြောကြည့်စမ်းလေဘဝရလာတာဗာသိစာလဲဗာသိစာကြောင့်ရတာလဲဒီလိုဆိုလေဘဝရာကြောင့်တရားသည်ဒီချလာသမုဒိယသစ္စာလားနတ်ဘဝရာကြောင့်တရားသည်လဲဓမ္မဘဝရာကြောင့်တရားသည်လဲဖွေးခြင်းကတိရစ္ဆာန်ဖြစ်ကြောင့်တရားသည်လဲဘယ်ဘုံဘယ်ဘဝဘယ်ဌာနပဲရောက်ရောက်အကြောင်းတရားမှန်သမျှဗာသိစာရလာတဲ့အကျိုးတရားမှန်သမျှဗာသိစာဟောအဲ့ဒါဖះဟောခဲ့တဲ့အမှန်တရားတွေပဲဟုတ်ရဲ့လားဗာတရားတွေလဲအဲ့ဒီအမှန်တရားတွေတဲ့မြတ်စွာဘုရားမပွင့်ခင်တုန်းကဘလို့မှအဲ့ဒီအမှန်တရားကိုမသိကြပါဘူးတဲ့နော်ဘယ်ကြမှာသိတော့ဖះပွင့်မှာသိတာဖះကိုလည်းထိုးရင်းပြီးတော့သိကြတော့မှဩဓာရီကဒုက္ခသစ္စာဓာကသမုဒိယသစ္စာမသိကြဘူးလားသိကြလားဘလို့ဟောခဲ့မှသိတာလဲဖះဟောခဲ့လို့ဘုန်းကြီးတို့ပရိသတ်တွေသိရတာမို့လားမြတ်စွာဘုရားတော်ကတော့သူကလည်းထိုးရင်းပြီးတော့သိတယ်။ဟောဘုန်းကြီးတို့ပရိသတ်တွေကြတော့ဘလို့ဟောခဲ့လို့သိတာလဲ။ကဲဖះဟောခဲ့တဲ့အဲ့ဒီဒုက္ခသစ္စာသမုဒိယသစ္စာတွေကတော့မမှန်တဲ့တရားတွေလားမှန်တဲ့တရားတွေလားဒီစုံတရားမှားရတဲ့သဘောတရားများရှိရလားဖြစ်ပြီးမပြတ်တဲ့သဘောတရားများရှိရလားမြတ်စွာဘုရားကပြောတယ်ယုတ်တရားဖြစ်လဲဖြစ်ပြီးတော့ပြတ်တယ်တန်တရားဖြစ်လဲဖြစ်ပြီးတော့ပြတ်တယ်ဖြစ်ပြတ်ပါသစ္စာကဖျားဟောခဲ့တာမဟုတ်လားအဲ့ဒီဖျားဟောခဲ့တဲ့အဲ့ဒီတရားကိုတဲ့မမှန်ပါဘူးမဟုတ်ပါဘူးလို့များဘယ်လိုပြောမလဲဘယ်လိုမှပြောလို့မရဘူးနော်ကဲဒီဒုက္ခသစ္စာဆိုတဲ့ခန္ဓာ၅ပါးဒီတရားကြောင့်ဖြစ်တာလားသမုဒိယသစ္စာကြောင့်ဖြစ်တာလားသမုဒိယသစ္စာဆိုတာပရိစ္ဆေသမုပ္ပါဒ်နည်းနဲ့ကြည့်တော့ဘယ်လိုတွေပါလဲအဝိဇ္ဇာသင်္ခါရကျဏာဥပါဒံကမ္မဘဝဘယ်နှပါလဲအဝိဇ္ဇာသင်္ခါရအပိုင်းကိုကြည့်နံပါတ်1ကွအဝိဇ္ဇာကဘာသဘောရှိသင်္ခါရကဘာသဘောရှိပြုလို့အားထုတ်တဲ့သဘောရှိဒီလိုမလားမသိတာကပြုလို့အားထုတ်တာကမသိလို့ပြုလို့အားထုတ်တယ်ဘာတယ်လဲပြစ်သိပြီးပြုလို့အားထုတ်တာလားမသိဘဲပြုလို့အားထုတ်တာလားဘာမသိတာလဲမေးတော့သစ္စာတရားမသိတာသစ္စာတရားမသိဘဲနဲ့ပြုလို့အားထုတ်တယ်ပါရီပြုလို့အားထုတ်တော့ကံဤပြုလို့အားထုတ်တာပေါ့ကာယကံဝစီကံမနောကံဤနော်မပြုလို့ခဲ့ဘူးလားပြုလို့ခဲ့လားအေးအမျိုးသားပြည့်ခွဲခြားကြည့်လိုက်တော့ကုသိုလ်ကံဤလဲပါမယ်အကုသိုလ်ကံဤလဲပါခြင်းပါမယ်ဒါပေမဲ့အဲ့ဒီကံဤပုံမှာသစ္စာတရားသာမသိခဲ့ဘူးဆိုရင်ဘာလဲလဲသစ္စာတရားသာမသိခဲ့ဘူးဆိုရင်ဒါပြောမယ်နော်ဘာဖြစ်လို့ဒီလိုပြောရတာလဲဆိုတော့ကံစရာကလည်းသစ္စာသိပြီးတော့ပြုလုပ်တဲ့အလုံးနဲ့သစ္စာမသိဘဲပြုလုပ်တဲ့အလုံးနှစ်မျိုးရှိသေးတာကိုဟုတ်တယ်မို့လားသစ္စာသိပြီးတော့ပြုလုပ်တဲ့အလုံးကတော့တခြားအကျိုးပေးမှလားနိဗ္ဗာန်အကျိုးပေးမှာ အခုဘောင်းကြီးတို့ပြောနေတာကတခြားလားသစ္စာမသိပဲပြုလုပ်တယ်လို့လားသစ္စာမသိပဲပြုလုပ်တယ်လို့သစ္စာမသိတာကအဝိဇ္ဇာပြုလုပ်တာကဟောအဝိဇ္ဇာဥစည်းတဲ့ကံဘာဥစည်းတဲ့ကံပါလေအဝိဇ္ဇာဥစည်းတဲ့ကံဆိုတော့သစ္စာသိပြီးပြုတာလားမသိပဲပြုတာလားအဲ့တော့သစ္စာမသိပဲပြုလုပ်တော့အဝိဇ္ဇာဥစည်းတဲ့ကံအဝိဇ္ဇာကမသိတာပြုလုပ်တာကသင်္ခါရဆိုတဲ့ကံဒီလိုမလားအဲ့ဒီသင်္ခါရဆိုတဲ့ကံညှိုးလိုက်တဲ့အခါတော့ဟောနှစ်ပတ်နှစ်အကွယ်မှာခန္ဓာကမ္မလာပြီးတော့ကျွန်မပေးဘူးလားပေးလားပါသစ္စာလာရဟောမျက်မြင်အားဖြင့်ကြည့်လိုက်နော်အဝိဇ္ဇာကမသိတာသင်္ခါရကပြုလို့အထုတ်တာအဝိဇ္ဇာကသင်္ခါရကသိပြီးပြုတာလားမသိပဲပြုတာလားမတိပဲပြုတာဆိုတော့ဟောဒီဘက်မှာဘာသစ္စာတွေလာရလဲနမနိကမှာဒုက္ခသစ္စာတွေလာမရဘူးလားရဒုက္ခသစ္စာရစေတဲ့အကြောင်းတရားသည်ဘာသစ္စာဒီလိုတော့ဝိဇ္ဇာကလည်းဘာသစ္စာသင်္ခါရကလည်းဘာသစ္စာအဝိဇ္ဇာသင်္ခါရအကြောင်းတရားသမုဒိယသစ္စာကြောင့်ဝိညာဏယောသလယရဏဖသဝေရဏအကျိုးဒုက္ခသစ္စာတရားတွေရပါတယ်မမှန်ဘူးလားမှန်ဖះဟောခဲ့တာလေပေါ်ဖို့လို့ပြဘလို့ညင်းလို့ရလဲအကြောင်းသမုဒိယသစ္စာပါပဲဆိုတာကောညင်းလို့ရရလားဘာဖြစ်လို့အကြောင်းသမုဒိယသစ္စာလို့ပြောလဲဒုက္ခသစ္စာရာကြောင်အမှန်တရားမဟုတ်လို့ဘာတယ်လဲဒုက္ခသစ္စာရာကြောင်ကသမုဒိယအမှန်ကသစ္စာနှစ်မျိုးပေါင်းလိုက်တော့သမုဒိယသစ္စာဒီလိုမဟုတ်လားအဲ့ဒီတော့ဒုက္ခသစ္စာရာကြောင်းအလုံးမို့လို့အမှန်တရားမို့လို့အဝိဇ္ဇာကလည်းဘာသစ္စာသင်္ခါရကလည်းဘာသစ္စာရလာတဲ့ခန္ဓာ၅ပါးကဘာသစ္စာကဲဒီဘက်ကိုကြည့်လိုက်ပြန်တော့လည်းပဲတဏ္ဍာတဏ္ဍဥပါဒကံအကြောင်းတရားဘယ်နှပါးတွေ့လဲတဏ္ဍာသည်တခြားသဘောလားလိုချင်တဲ့သဘောလားဥပါဒကဆွဲလန်းတဲ့သဘောကမ္မဘဝကပြုလို့အထုတ်တဲ့သဘောဒီလိုမို့လားလိုချင်တဲ့အခါကျတော့မဆွဲလန်းဘူးလားဆွဲလန်းလားလိုချင်တဲ့သဘောတရားကလေးပြင်ထန်လာပြီဆိုရင်ဆွဲလန်းတဲ့ဥပါဒဏ်ဖြစ်တာပဲအဲဒီဆွဲလန်းတဲ့ဥပါဒဏ်လေးဖြစ်လာပြီဆိုရင်မရရအောင်မကြိုးစားဘူးလားကြိုးစားလားလိုချင်တာကဘယ်လိုတော့ဆွဲလန်းတာကမရရအောင်ကြိုးစားတာကဘာရင်းနဲ့ကြိုးစားလဲလို့မေးတော့ကာယကံရယ်ဝစီကံရယ်မနောကံရယ်ပြန်ပြောကံဘယ်လိုမျိုးနဲ့ကြိုးစားတော့အမျိုးသားဖြစ်ခွဲလိုက်တော့ကုသိုလ်ကံတွေလည်းပါမယ်အကုသိုလ်ကံတွေလည်းမပါဘူးလားပါလားအေးကုသိုလ်လည်းဖြစ်ခြင်းဖြစ်အကုသိုလ်ပဲဖြစ်ခြင်းဖြစ်ဖြစ်ခြင်းသာဖြစ်အဲဒီကုသိုလ်ကံအကုသိုလ်ကံပေါ်မှာဘယ်လိုတွေအောက်ချုပ်ထားသလဲမေးတော့တဏှာရယ်ဥပါဒံရယ်မဟုတ်ချုပ်လားအောက်ချုပ်တာလားတဏှာအောက်ချုပ်တဲ့ကံဥပါဒံအောက်ချုပ်တဲ့ကံဒီလိုမလားနံပါတ်3ခွဲ့လေပါရယောချောက်တာတော့တဏှာဟောချောက်တဲ့ကံရဲ့ဥပါဒါဟောချောက်တဲ့ကံရဲ့ဒီလိုမလားကုသိုလ်တော့ပြုခြင်းပြုမယ်ဒါပေမဲ့လို့လည်းပဲလူချမ်းသာနာချမ်းသာလူချင်းလို့ကုသိုလ်ပြုတာဘလို့ချောက်တာလဲမေးတော့တဏှာဟောချောက်တာဘလို့ချောက်ပါလေအဲကုသိုလ်တော့ပြုခြင်းပြုမယ်ဒါပေမဲ့လို့လည်းပဲလူဘဝလူချမ်းသာမရရင်မနေနိုင်ပါဘူးဆိုတဲ့အစွဲအလန်ကလေးကြောင့်ပြုလုပ်ပါတယ်ဆိုရင်တရားချောက်တာလားဥပါဒါဟောချောက်တာလားလူဘဝလူချမ်းသာဆိုတာကတခြားသဘောလားပုဂ္ဂိုလ်တ attva သဘောလားပုဂ္ဂိုလ်တ attva သဘောဆိုတာတခြားအမြင်နဲ့ပြောတာလားဒိဋ္ဌိအမြင်နဲ့ပြောတာဒီလိုဆိုတာဒိဋ္ဌိကလေးကမဟုတ်ချုပ်မလားအချုပ်နေလားပုဂ္ဂိုလ်တ attva လို့ထင်တာကဒိဋ္ဌိအရိဘဝတာယာတ္တမဲ့နေတဲ့တာကတဏပုဂ္ဂိုလ်တ attva လို့ထင်တာကတာယာတ္တမဲ့နေတဲ့တာကလူဘဝလူချမ်းသာပုဂ္ဂိုလ်တ attva အမြင်နဲ့အဲပုဂ္ဂိုလ်တ attva မြင်တဲ့လူဘဝလူချမ်းသာလို့မြင်တာကဒိဋ္ဌိဒီလိုမလားတာယာဘဝရတ္တမဘဝရလို့မြင်တာကမရရအောင်ဆုတောင်းတာကကမ္မဘဝမရရအောင်ကုသိုလ်တွေပြုပြီးတော့ဆုတောင်းတာကဘယ်လိုလဲတော့အဲ့ဒီကံပေါ်မှာဘယ်လိုတွေအောက်ချောက်နေတော့တဏှာလည်းအောက်ချောက်တယ်ဥပါဒါလည်းအဲ့ဒီတဏှာလည်းဥပါဒါလည်းအောက်ချောက်တယ်အဲ့ဒီကံတွေပြုလုပ်လိုက်တဲ့အခါကျတော့ဟောနံပါတ်လေးအကွက်မှာခန္ဓာမနပါပြန်ရဘယ်လိုတွေပါလဲဝိညာဉ်ဉာဏ်ယုတ်သ ာလာယရဏခန္ဓာဝေဒနာဘယ်နှပါလဲဝေရအောင်မယ်နာရအောင်မယ်သိရအောင်မယ်ဘေးရောဂါအမျိုးမျိုးတွေမတွေ့ရဘူးလားတွေ့ရမှာလားဖြစ်တယ်ဖြစ်ပြီးတော့ပြည့်ရအောင်မယ်ဘယ်ခန္ဓာပဲပေါ်ပေါ်ပေါ်တဲ့ခန္ဓာသည်ဖြစ်ပြီးရင်ပြတ်ပါလိမ့်မယ်မပြတ်ဖက်နေမှာလားပြတ်မှာလားမပြတ်မဲ့ခန္ဓာတွေရတာလားပြတ်မဲ့ခန္ဓာတွေရတာလားဗာတိစာရုံအော်ဒီတော့နေပါလေကဒုက္ခသစ္စာယာချင်းရဲ့အကြောင်းတရားတွေကိုပြုတ်လောက်နေတဲ့အတွေ့အဲ့ဒီအကြောင်းတရားကိုဘာသစ္စာလို့ပြောမလဲအကြောင်းတရားကိုဘာသစ္စာလို့ပြောမလဲဘာယာကြောင်းအကြောင်းတရားမဟုတ်လို့ပါလေဒုက္ခယာကြောင်းအကြောင်းတရားမဟုတ်လို့ဘာသစ္စာဒုက္ခယာကြောင်းအကြောင်းတရားကသမှုတရားမှန်တဲ့သဘောကသစ္စာဒုက္ခရာကြောင့်အကြောင်းတရားအမှန်ဒီဘာသစ္စာဒီတော့တဏ္ဍာကလည်းဘာသစ္စာဥပါဒံကလည်းဘာသစ္စာကမ္မဘဝကလည်းဘာသစ္စာအလုံးပေါင်းလိုက်တော့တဲ့နေရာဌာနကိုလွဲကွဲနေလို့သာနော်နှစ်မျိုးပြောနေရပေမဲ့လို့လည်းပဲအလုံးဒီဘာသစ္စာတွေတဲ့တော့သမုဒိယသစ္စာတွေကြီးပဲဆိုတော့သမုဒိယသစ္စာတွေအလုံးပေါင်းလိုက်တော့ဘယ်နှပါးတောင်ရတော့ဘယ်လိုတွေပါလေအဝိဇ္ဇာရေသင်္ခါရရေတဏှာရေဥပါဒံရေကမ္မဘဝရေဘယ်နှပါလဲအရိတရား၅ပါးသည်ဒုက္ခရာကြောင့်တရားမလို့ဘာသစ္စာရလာတဲ့ခန္ဓာ၅ပါးကဘာသစ္စာဘာဖြစ်လို့ပါလေဖြည့်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာဟောမမှန်ဘူးလားမှန်အမှန်တရားတွေဘယ်လိုဟောခဲ့တော့ဘုရားဟောခဲ့တဲ့တရားဘုရားကလည်းမမှန်တဲ့ဘုရားလားမှန်တဲ့ဘုရားလားဘုရားဟောခဲ့တဲ့တရားတွေကလည်းပဲမမှန်တဲ့တရားလားမှန်တဲ့တရားတွေလားဒုက္ခသစ္စာစရာကတော့မမှန်ဘူးလို့ဘယ်လိုပြောနိုင်လဲသဗ္ဗရိယသစ္စာစရာကတော့မမှန်ဘူးလို့ဘယ်လိုပြောနိုင်လဲမပြောနိုင်ဘူးဒီလိုမလားဒီတော့မြတ်စွာဘုရားကဆက်ပြီးတော့ပြောတယ်မင်းတို့ရဲ့တဏ္ဍာမှာကွာတဲ့အဲ့ဒီဒုက္ခသစ္စာတရားတွေကိုပိုင်းပိုင်းခြားခြားသိအောင်ကြိုးစားလိုက်မယ်ဆိုရင်တဲ့နော်ပိုင်းပိုင်းခြားခြားသိအောင်ကြိုးစားလိုက်မယ်ဆိုရင်ဒုက္ခမှလူချင်းချမ်းသာရာဖြစ်တဲ့နိဗ္ဗာန်ချမ်းသာရပါလိမ့်မယ်လို့ဒီလိုလဲမပြောခဲ့ဘူးလားပြောခဲ့လားဒုက္ခမှလွတ်ရသည်ဘာသစ္စာနိရောဓသစ္စာဘာသစ္စာပါလေဩဒီလိုဆိုတော့ဒုက္ခမှလွတ်တယ်ဒုက္ခမှကင်းသွားတယ်ဒုက္ခတွေချုပ်သွားတယ်ချုပ်သွားတာကိုនិរោធလို့ခေါ်တာเนาะချုပ်သွားတာကိုဘယ်လိုခေါ်လဲအဲ့ဒါនិរោធនិរោធဆိုတာဘာ၄ပဲ ਨੇ ပြောတာဗာလေးချုပ်သွားတာဘာ၄ပဲလဲនិរោធဆိုတာဘာပါလေးဘာ၄ချုပ်တာလဲမေးတော့ဒုက္ခ၄ချုပ်တယ်អូជាសិញရဲ၄ချုပ်တယ်나ជាសិញရဲ၄ချုပ်တယ်ទេជាសិញရဲ၄ဖြီးပြီးပြတ်တတ်တဲ့សិញရဲ၄ချုပ်တယ်အားလုံးပေါင်းလိုက်တော့ဒုက္ခ၄မချုပ်ဘူးလားချုပ်ဒုက္ခချုပ်တာသည်និរោធအမှန်တရားကသစ္စာဒုက္ခချုပ်တာသည်និរោធအမှန်တရားကသစ္စာပေါင်းလိုက်တော့និរោធသစ္စာဒီလိုမဟုတ်လားပြန်ပြောဒုက္ခချုပ်တာသည်និរោធဒုက္ခချုပ်တာသည်အမှန်တရားကသစ္စာတခုပေါင်းလိုက်တော့ဒုက္ခချုပ်တဲ့သစ္စာသည်និរោធသစ္စာဒုက္ခချုပ်တာပါပဲလို့ဒုက္ခတွေဘာမှမရှိပါဘူးလို့ဒုက္ခတွေလုံးဝကင်းနေပါれဆိုတဲ့အမှန်တရားဒီလိုမလားဒုက္ခတွေချုပ်နေပါれဆိုတဲ့အမှန်တရားဒုက္ခတွေကင်းနေပါれဆိုတဲ့အမှန်တရားဒုက္ခတွေဘာမှမရှိပါဘူးဆိုတဲ့အမှန်တရားဒုက္ခချုပ်တယ်ဆိုတာကនិရောဓအမှန်တရားကသစ္စာနှစ်ခုပေါင်းလိုက်တော့និရောဓသစ္စာဟောဒီလိုတော့និရောဓသစ္စာဆိုတဲ့တရားကောမရှိဘူးလားရှိនិရောဓသစ္စာဆိုတဲ့အမှန်တရားရှိပါれတဲ့တကယ်ကိုရှိပါတယ်တဲ့ဒါပြင်အဲ့ဒီမန္တရားဒီဘက်တော့ဘယ်လိုသိရမလဲနေရောဓသစ္စာဆိုတဲ့မန္တရားသိကြည့်ရင်သူ့နာမည်ပါနာမည်ကကိုကနေရောဓလို့သူပြောထားတာကိုဒီလိုမလားဘာတွေချောရမှာလဲဒုက္ခတွေချောရမှာဒီတော့နေရောဓသစ္စာဆိုတဲ့မန္တရားရကြည့်ရင်ဘာချောအောင်လို့ရမှာလဲဒုက္ခချောအောင်လို့ရမယ်ဘာချောအောင်လို့ရမှာလဲဒုက္ခချောအောင်လို့ရမှာပါဒီလိုမလားဒီတော့ဒုက္ခချောင်းအောင်မလုံနိုင်သေးသမျှကလပ်ပါလို့ဒီရောဓသစ္စာတွေ့နိုင်ပါမလား ဒုက္ခသစ္စာချုပ်အောင်မလုံနိုင်တဲ့ပုဂ္ဂိုလ်များဏိရောဓသစ္စာရနိုင်ပါမလားဒီတော့ဏိရောဓသစ္စာရခြင်းပါတယ်ဆိုဘာသစ္စာချုပ်အောင်လုပ်ရမလဲဒုက္ခသစ္စာချုပ်အောင်လုပ်ရမလဲဟုတ်ရလားဒီတော့ဒုက္ခသစ္စာချုပ်အောင်လုပ်ရမလဲဆိုတော့ဘာသစ္စာနဲ့လုံမလဲမေးတဲ့အခါကျတော့မြတ်စွာဘုရားကပြောတယ်မဂ္ဂင်၈ပါးအကျင့်ကောင်းအကျင့်မြတ်တို့နဲ့ဒုက္ခသစ္စာချုပ်အောင်ဒုက္ခသစ္စာကိုပိုင်းပိုင်းခြားခြားသိအောင်ကြိုးစားပေးရမယ်ဟုတ်ရလားဒုက္ခသစ္စာပိုင်းပိုင်းခြားခြားသိအောင်ဘာသစ္စာနဲ့သိပေးရမှာလဲမဂ္ဂသစ္စာနဲ့သိပြီးတော့မဂ္ဂင်ကဘယ်နှပါးရှိတော့မဂ္ဂင်က၈ပါးမဂ္ဂင်ဘယ်နှပါးလဲသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မတသမ္မာအာဇီဝသမ္မာဝါယမသမ္မာသတိသမ္မာသမာဓိမဂ္ဂင်ဘယ်နှပါးလဲအဲဒီမဂ္ဂင်၈ပါးထဲမှာတဲ့ဘုန်းကြီးတို့ဝိပဿနာခိုင်တန်းကိုတော့ပိစိကိကမဲ့လို့ဒီလိုပြောတယ်နော်လောကုတ္တရာခိုင်တန်းကျတော့မဂ္ဂင်ဘယ်နှပါးလဲ၈ပါးအထေကိကမဲ့နော်ကောင်းပြီဒါဖြစ်လို့ရှိရင်အဲဒီမဂ္ဂင်တရားနဲ့အရိဒုက္ခသစ္စာကိုချောင်းအောင်လုပ်ပြီဆိုတော့ဘလုံးနည်းနဲ့လုံးမလဲလို့မေးရင်တဲ့နော်အရိဒုက္ခသစ္စာကိုချောင်းချင်းချင်းမှာချောင်းစေချင်းမှာလဲဆိုရင်ဒုက္ခသစ္စာဆိုတာကတခြားတရားလားအကျိုးတရားလားဘာတရားပါလဲအကျိုးတရားမို့လားဘာတရားလဲအကျိုးတရားဖြစ်တဲ့ဒုက္ခသစ္စာကိုချောင်းစေချင်းရင်အကြောင်းဖြစ်တဲ့သမုဒယသစ္စာကိုချောင်းအောင်လုပ်ပေါ့ဘာသစ္စာချောင်းအောင်လုပ်ရမှာလဲအကြောင်းဖြစ်တဲ့အကျိုးဖြစ်တဲ့ဒုက္ခသစ္စာချုပ်ဆဲခြင်းပါတယ်ဆိုရင်ပါတယ်လေအကြောင်းဖြစ်တဲ့သမုဒယသစ္စာကိုချုပ်အောင်လုပ်ရမယ်ဒါနီလာလေးတွေပေးနေတာတော့အကြောင်းဖြစ်တဲ့သမုဒယသစ္စာကိုချုပ်အောင်မလုပ်ရဘူးလားလုပ်ရမှာလားဘယ်လိုနဲ့လုပ်ရမှာလဲမဂ္ဂင်၈ပါးနဲ့လုပ်မဂ္ဂသစ္စာနဲ့လုပ်ဘယ်လိုနဲ့လုပ်ရမှာလဲအဲဒီမဂ္ဂသစ္စာနဲ့လုပ်တဲ့အခါကျတော့သမုဒယသစ္စာချုပ်အောင်လုပ်ပြီဆိုရင်သမုဒယသစ္စာချုပ်ဖို့ဆိုတာကခေါင်းကြီးတို့ပြိတ္တာတွေစဉ်းစားကြည့်စမ်းအဲဒီသမုဒယသစ္စာထဲမှာခေါင်းကြီးတို့ကိလေသာတရားတွေနဲ့ကြည်လိုက်တဲ့အခါကျတော့ဝိဇ္ဇာကမပါဘူးလားပါလားတဏှာကောဥပါဒံကောအဝိဇ္ဇာကလည်းကိလေသာပဲမို့လားတဏှာကလည်းဘာတော့ကိလေသာပဲဥပါဒံကလည်းကိလေသာပဲနော်အဲဒီကိလေသာတွေမိမတို့ရဲ့တဏှာမှာရှိနေလို့သမုဒယသစ္စာလေးတွေဖြစ်နေတာပေါ့ကိလေသာလေးတွေမိမိတို့ရဲ့တဏ္ဍာမှာရှိလို့ဗာဒိစ္စာဖြစ်နေတာလေသမုဒယသစ္စာလေးတွေဖြစ်နေတာမဟုတ်လားဒါတော့အဲ့ဒီသမုဒယသစ္စာတွေချုပ်ဆိတ်ခြင်းပါလေဆိုရင်အဲ့ဒီကိလေသာလေးတွေပယ်သဖို့ပဲရှိတာပဲကိလေသာလေးတွေမဖြစ်အောင်မကြိုးစားရဘူးလားကြိုးစားရမှာလားဘာမဖြစ်အောင်ကြိုးစားရမှာလဲဘယ်ကိလေသာတွေလဲလို့မေးတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဒါကခွန်ကြီးတို့ပရိစ္ဆေသမုပ္ပန်နည်းနဲ့ပြောနေတာနော်ဟုတ်တယ်မဟုတ်လားကဲကောင်းပြီဒါပြန်ဝိဇ္ဇာကိလေသာလေးတွေချုံအောင်လုပ်မယ်တဏှာကိလေသာလေးတွေချုံအောင်လုပ်မယ်ဥပါဒကိလေသာလေးတွေချုံအောင်မလုပ်ရဘူးလားလုပ်ရမှာလားဘယ်သူနဲ့လုပ်မလဲမေးတော့မဲ့ခင်နဲ့လုပ်ဘယ်သူနဲ့လုပ်ရမှာလဲအဲ့ဒါမဲ့ခင်တရားဓမ္မနံပါတ်1မဲ့ခင်ဒီတခြားလားသမ္မာဒိဋ္ဌိလားနံပါတ်1မဲ့ခင်ဒီဘယ်လိုတဲ့တော့သမ္မာဒိဋ္ဌိသမ္မာဒိဋ္ဌိကအဓိကပဲနော်အေးသမ္မာဒိဋ္ဌိဆိုတာမြန်မာလိုပြန်လိုက်တဲ့အခါကျတော့အမှန်ကိုသိတဲ့သဘောဘာသဘောလဲအမှန်ကိုသိတဲ့သဘောသည်သမ္မာဒိဋ္ဌိဘာပါလိမ့်ပြန်ပြောပါဦးကျန်တဲ့မဂ္ဂင်တွေကတော့အမှန်သိအောင်ဝိုင်းဝန်းပြီးတော့ပံ့ပိုးနေတဲ့မဂ္ဂင်တွေပဲဟုတ်တယ်မဟုတ်လားကျန်တဲ့မဂ္ဂင်တွေကလေအမှန်သိအောင်သမ္မာဒိဋ္ဌိဖြစ်အောင်ဝိုင်းပြီးတော့ပံ့ပိုးပေးနေတဲ့မဂ္ဂင်တွေမဟုတ်လားတကယ်တော့မှန်သိရမှာကဘာမဂ္ဂင်တွေသိရမှာလဲသမ္မာဒိဋ္ဌိမဂ္ဂင်နဲ့သိရမယ်။ဗာမဂ္ဂင်နဲ့သိရမယ်။အေးသမ္မာဒိဋ္ဌိမဂ္ဂင်နဲ့သိဖို့ရတယ်ဘယ်လိုနေနဲ့ဝိုင်းပြီးတော့ပံ့ပိုးပေးမလဲဆိုရင်တဲ့။ဩပရမသောမိမိတို့ရဲ့တဏ္ဍာမှာတော့သီလမဂ္ဂင်လေးတွေလည်းပဲပြည့်စုံဖို့မလိုဘူးလားလို့လား။သူကပြည့်စုံရမယ်မဂ္ဂင်ပေါ့နော်။အေးသီလမဂ္ဂင်လေးတွေနဲ့ပြည့်စုံပြီးပြီဆိုတဲ့အခါကျတော့သမ္မာဒိဋ္ဌိမဂ္ဂင်လေးတွေနဲ့ရှုကတရားကလေးတွေအပေါ်မှာယောဓမ္မဏ္ဍမကလေးတွေအပေါ်မှာတဲ့။တတိလေးထားပေးရမယ်။ဝရိယလေးစိုက်ပေးရမယ်။တမာရီလေးနဲ့စွစွဆိုင်ဆိုင်မကြည့်ပေးရဘူးလားကြည့်ပေးရမှာလား။မိမိတို့ရဲ့တဏ္ဍာမှာယုတ်တရားပေါ်လာယုတ်တရားမသိအောင်ကြိုးစားဟုတ်ရဲ့လား။အဲဒီလိုသိအောင်ကြိုးစားတော့ယုတ်တရားလေးပါပဲယုတ်တရားလေးပါပဲယုတ်တရားလေးဘယ်ချိန်ပေါ်တယ်ယုတ်တရားလေးဘယ်နေရာပေါ်တယ်ဒီလိုမလား။နန္တရားလေးသိအောင်ကြိုးစားတော့လည်းနန္တရားလေးဘယ်ချိန်မှာပေါ်တယ်ဟောနန္တရားလေးကဘယ်နေရာမှာပေါ်တယ် အဲ့ဒီလိုတတိလေးကတ်ကပ်ပြီးတော့မကြည့်ရဘူးလဲကြည့်ရမှာလားအဲ့ဒီလိုကြည့်တဲ့အခါကျတော့ဟောခန္ဓာပေါ်တဲ့နေရာဌာနဘယ်နဲ့ဌာနရှိသလဲမေးတော့6ဌာနတဲ့ဘယ်နဲ့ဌာနလဲဘယ်သူတွေပါလဲမျက်စိဘယ်နှခုတော့ခန္ဓာပေါ်ရာဌာနဘယ်နှပါးပါလဲအဲ့ဒီ6ပါးကနေတတိလေးကတ်ကပ်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ယုတ်တရားပေါ်လာရင်လည်းပဲယုတ်တရားမှမသိရဘူးလားသိရပါဘူးတတရားပေါ်လာရင်လည်းတတရားမှမသိရဘူးလားသိရပါဘူးတခြားကြောင့်သိတာလားတတိကတ်လို့သိတာလားသိရပါဘူးတတိကတ်လို့သိတာတတိကိန်းလို့သိတာတတိထားလို့သိတာတတိပဋ္ဌာန်ကိန်းလို့သိတာပေါ့ဟုတ်ရဲ့လားတတိပဋ္ဌာန်လဲလို့ရသိပါမလားဒီတော့အဲ့ဒီယုတ်တရားနန္တရားအရှုကံတရားလေးတွေသိစေခြင်းပါတယ်ဆိုရင်သိအောင်ကြိုးစားခြင်းပါတယ်ဆိုရင်ပရမသောတရားလားသတိပ္ပဏကိရမလားသတိပ္ပဏကိရမယ်ဒီလိုမလားသတိပ္ပဏကိမို့ဆိုတော့သတိပ္ပဏတရားကလေးကလည်းပဲမကိန်းတဲ့အခါလေးတွေကလည်းရှိရှိနေတဲ့အခါကျတော့အဲ့ဒီနေရာမှာဝရိယတရားလေးနဲ့မဆိုင်ပေးရဘူးလားဆိုင်ပေးရမလားဝရိယတရားလေးနဲ့ဆိုင်သတိပ္ပဏတရားလေးကိန်းဒီလိုမလားအဲ့ဒီလိုကိန်းတဲ့အရှုကံတရားလေးနဲ့ဩမိမိစိတ်ကလေးနဲ့မတည်ဘူးလားတဲ့အဲ့လိုတဲတဲ့အခါကျတော့တမာတိတရားကလေးနဲ့စွတ်စွတ်ဆက်ဆက်ကြည်ပင်းလိုက်တဲ့အခါကျတော့ဩဒါလေးကယုတ်ပဲဒါလေးကနံပဲဒါလေးကခန္ဓာပဲမသိရဘူးလားသိရလားအဲ့လိုသိတဲ့အခါကျတော့ဟောခန္ဓာအကြောင်းသိရပါပြီ။ဘာအကြောင်းသိရတာတော့တခြားနဲ့သိတာလားတမာတိမဂ်ကသုံးပါးနဲ့သိတာလားတမာတိမဂ်ကသုံးပါးနဲ့ကြိုးစားလိုက်တာယုတ်ပေါ်တယ်လည်းယုတ်မှမသိဘူးလားသိလားနံပေါ်တယ်လည်းနံမှမသိဘူးလားသိလားအဲ့လိုသိလာတဲ့အခါတော့နောက်ကပညာနဲ့စိုက်ပြီးတော့ကြည်လိုက်တဲ့အခါကျတော့သမာဓိဋ္ဌိနဲ့ထပ်ဆင့်ပြီးတော့ကြည်လိုက်တဲ့အခါကျတော့ယုတ်တရားကလည်းဖြစ်ပြီးတော့ဘာဖြစ်တော့နတ်တရားလေးကလည်းဖြစ်ပြီးတော့ဘာဖြစ်တော့ဖြစ်ပြဘာသစ္စာတော့ယုတ်တရားဖြစ်ပြဒုက္ခသစ္စာနတ်တရားကလေးကလည်းဖြစ်ပြဒုက္ခသစ္စာဒုက္ခသစ္စာပဲဒုက္ခသစ္စာပါပဲလို့အမှန်သစ္စာလေးတွေမသိဘူးလားသိဘယ်လိုနဲ့သိတော်မေးတော့သမာဓိဋ္ဌိနဲ့သိတာသမာဓိတည်တော့သမာသင်္ကပ္ပလည်းပါသွားတာပေါ့ဒီလိုမဟုတ်လားအားလုံးပေါင်းလိုက်တဲ့အခါမှာမဂ်ကတရားလေးတွေကိန်းတော့မဂ်ကသစ္စာလေးတွေမပြေဘူးလားဖြစ်မဂ်ကသစ္စာလေးတွေကိန်းပြီးတော့နေတဲ့အခါကျတော့ဟောသမုဒိယအဲဒုက္ခသစ္စာလေးတွေမြင်နေပါပြီဒုက္ခသစ္စာကိုဒုက္ခသစ္စာမှန်သိတော့သမုဒိယသစ္စာလေးတွေမချုပ်ဘူးလားချုပ်နေလားအဝိဇ္ဇာလည်းချုပ်တဏှာလည်းချုပ်ဥပါဒဏ်လည်းချုပ်ဒီလိုမဟုတ်လားအဲ့ဒီတော့သဘောရသစ္စာသိစေခြင်းပါတယ်ဆိုရင်တခြားကိုကြိုးစားရမှာလားဒုက္ခသစ္စာသိအောင်ကြိုးစားရမှာလားဒုက္ခသစ္စာသိအောင်ကြိုးစားရင်းနဲ့သဘောရသစ္စာသိအောင်လုပ်ရမယ်ဟုတ်ရဲ့လားအဲ့ဒီတော့ဒုက္ခသစ္စာသိအောင်ဘယ်လိုနဲ့ကြည့်မယ်မဲခင်နဲ့ကြည့်မယ်ဘယ်လိုနဲ့ကြည့်မှာပါလဲအဲ့ဒီလိုမဲခင်နဲ့ကြည့်တော့ဩဒါလေးကယုတ်တရားဖြစ်ဖြစ်ဒုက္ခသစ္စာဒါလေးကနတ္တရားဖြစ်ဖြစ်ဒုက္ခသစ္စာပါပဲလို့အဲ့လိုသိသိပြလိုက်တဲ့အခါကျတော့ဩအကြောင်းသမုဒိယသစ္စာလေးတွေမသိဘူးလားသိတော့မချုပ်ဘူးလားချုပ်သွားလားအကြောင်းသမုဒိယသစ္စာချုပ်သွားတာကလည်းတခြားလားဏိရောဓလားအမှန်တရားကသစ္စာနှခုပေါင်းလိုက်တော့ဒီတော့အကြောင်းတရားဖြစ်တဲ့သမုဒိယသစ္စာချုပ်တာကလည်းဏိရောဓအမှန်တရားကအကြောင်းတရားချုပ်ပြီဆိုမှတော့အကျိုးတရားလာအောင်မလားအကျိုးတရားတွေကမချုပ်ဘူးလားချုပ်လားအကျိုးတရားချုပ်တာကလည်းတခြားလားဏိရောဓလားအမှန်တရားကတစ်ခုပေါင်းလိုက်တော့ဒီတော့ဏိရောဓသစ္စာဆိုတာဘာလဲလို့မေးရင်သမုဒိယသစ္စာလဲချုပ်ဒုက္ခသစ္စာလဲချုပ်အဲ့ဒါဒီဘာသစ္စာတော့ပြန်ပြောကြည့်စမ်းသမုဒိယသစ္စာလဲချုပ်ဏိရောဓသစ္စာလဲဒုက္ခသစ္စာလဲချုပ်အဲ့ဒါဒီဘာလဲတော့တနည်းအားဖြင့်ပြောတော့အကြောင်းသိလို့ကြုံငြိမ့်တာဒီဣရောဓသစ္စာငြိမ်းချောင်းအချင်းကမေဃသစ္စာဘာလဲငြိမ်းချောင်းအချင်းကမေဃသစ္စာအားလုံးပေါင်းလိုက်တော့သစ္စာဘယ်နှပါလဲအဲ့ဒီသစ္စာတရား၄ပါးနဲ့မြတ်စွာဘုရားဟောထားလိုက်တာအမှန်တရား၄ချက်မမှန်ဘူးလို့ဘယ်လိုပြောနိုင်တော့အဲ့ဒီမှန်တရားတဲ့ကြီးညာကြောက်အားထုတ်သွားကြတဲ့တန်ခါတော်ရှင်မြတ်ဒီလည်းပဲယနေ့နေပရိနိဗ္ဗာန်ဆန်သွားတဲ့တန်ခါတော်ရှင်မြတ်ဒီယန္တာရှင်မြတ်ဒီမရှိကြဘူးလားရှိကြလားအားလုံးပါလိုက်တော့ဘုရားတရားတန်ခါယရနာသုံးပါးသည်အစင်မှမရှိတဲ့တရားတွေလားရှိတဲ့တရားတွေလားရှိတဲ့တရားတွေပါပဲလို့ယုံကြည်တာဒီတရားလားသရတရားလားအားလုံးပါလိုက်တော့သရတရားဘယ်နှချက်လဲ၅ချက်ဘယ်လိုတွေတော့ဘုရားကိုလည်းယုံကြည်တယ်တရားကိုလည်းယုံကြည်တယ်တန်ခါကိုလည်းယုံကြည်တယ်ကံရဲ့အကျိုးကိုလည်းယုံကြည်တယ်ပြစ္ဆုတ်ပံ လောကကမလုံလောကကိုလည်းယုံကြည်တယ်ယုံကြည်ခြင်းမနှမျိုးလဲ၅မျိုးအဲ့ဒီ၅မျိုးနဲ့ကဘုန်းကြီးတို့ပရိသတ်တွေယနေ့မရဘူးလားရထားလားဒါလည်းဒုံလဘတရားပဲမဟုတ်လားဒုံလဘဘယ်နှပါးရှိသွားလဲပေါင်းပါးရှိသွားပြီဘယ်နှပါးရှိသွားလဲနံပါတ်၄ဖျားပွင့်တာသည်ဒုံလဘနော်မတွေ့ရဘူးလားတွေ့နေရလားဖျားသာသနာနဲ့မတွေ့ရဘူးလားတွေ့နေရလားနံပါတ်၄လူဘဝကမရဘူးလားရနေလားနဘသောတရားတရားလေးတွေကမရှိဘူးလားရှိတယ်။ခေါင်းတော်ပရိသတ်ရဲ့သံတမ်းမှာဩဒုံလဘတရားဘယ်နှပါးပိုင်ဆိုင်နေကြတော့အာလုံပေါင်းဒုံလဘကဘယ်နှပါးလို့ပြောခဲ့ပါလေ။အခုဘယ်နှပါးရှိသွားလဲ။ကျန်တဲ့နှပါးကတော့နောက်နေ့မှပြောမယ်။ခဏလေးတော့나이စီလို့သာရုခေါ်တော့ကြအောင်စို့။